အစ္စရေးနိုင်ငံထူထောင်ခဲ့တဲ့တမိုင်းတခြားအရေးပါတဲ့အခမ်းကဏ္ဍကနေအများကြီးပါဝင်လှုပ်ဆောင်ခဲ့သူအစ္စရေးသမ္မတဟောင်းလည်းဖြစ်ဦးကြီးချုပ်ဟောင်းလည်းဖြစ်တဲ့ရှင်မွန်ဖဲရက်စ်ဟာလေကျက်တဲ့တံကိုအသေးစားခန်းစားခဲ့ရပြီးတဲ့နောက်သတင်းနှစ်ပတ်ကြာအသက်93နှစ်အရွယ်ဒီကနေ့မှပဲကွယ်လွန်သွားပါတယ်အစ္စရေးနိုင်ငံစတင်ထူထောင်ခဲ့တဲ့အချိန်ကနေသူ့ရဲ့နောက်ဆုံးထွက်တဲ့အချိန်အထိတိုင်းပြည်အတွက်မဆုံးမနစ်အလုပ်လုပ်ခဲ့တဲ့သူသမရဝန်ကြီးချုပ်ကာကွယ်ရေးဝန်ကြီးနဲ့တခြားအရေးပါတဲ့တာဝန်တွေကိုနှစ်ပေါင်း80ကြာခိုင်မာတဲ့စိတ်ဓာတ်နဲ့တိုင်းပြည်တာဝန်ထမ်းခဲ့သူဖြစ်တယ်လို့ဆိုပြီး Mr. Paris ရဲ့သားဖြစ်သူ Sammy Paris ကပြောပါတယ်Mr. Paris ကို1923ခုနှစ်ကလက်ရှိဘယ်လာရုစ်နိုင်ငံမှာမွေးဖွားခဲ့တာဖြစ်ပြီးအသက်17နှစ်အရွယ်မှာအဲ့ဒီအချိန်က British Palestine လို့ခေါ်တဲ့အနာဂတ်ဂျူးနိုင်ငံဖြစ်လာမယ့်နေရာမှာသူတို့မိသားစုပြောင်းရွှေ့နေထိုင်ခဲ့တာပါ1952ခုနှစ်အသက်29နှစ်အရွယ်မှာတော့သူဟာအစ္စရေးနိုင်ငံရဲ့အသက်အငယ်ဆုံးကာကွယ်ရေးဝန်ကြီးဖြစ်လာခဲ့ပါတယ်။အစ္စရေးရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့အတူကာကွယ်ရေးနဲ့လေကြောင်းဆိုင်ရာလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်ခဲ့တာတွေအတွက်အတိမတ်ပြုခံထားရသူလည်းဖြစ်ပါတယ်။သူ့ဘဝတစ်လျှောက်ဒီဝန်ကြီးချုပ်တာဝန်နှစ်ချိန်ယူခဲ့တယ်လို့သမရကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးအပါအဝင်တန်းပြီးရဲ့အရေးပါတဲ့နိုင်ငံရေးနယ်ပယ်အားလုံးမှာတာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ်။သူရဲ့အကြီးမားဆုံးအောင်မြင်မှုကတော့သူနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့နှုန်းကသူနဲ့အတူအဲ့ဒီအချိန်ကအစ္စရေးဝန်ကြီးချုပ်ယက်ဇက်ရာဗင်နဲ့ကွယ်လွန်သွားပြီဖြစ်တဲ့ပါလက်စတိုင်းခေါင်းဆောင်ယက်ဆာအာရာဖတ်တို့ရဲ့ကြိုးပမ်းမှုနဲ့ပါလက်စတိုင်းဒေသကိုယ်ပိုင်အုပ်ချုပ်ရေးဆိုင်ရာသဘောတူညီချက် Oslo Accords လက်မှတ်ရေးထိုးနိုင်ခဲ့တာကြောင့်1994ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲချီးမြှင့်တာခံခဲ့ရတာပါရှင်